တမနာဒေါ်နယ်ထရမ့်ကအသည့်ရွေးချယ်ခန့်အပ်ဖို့ရှိတဲ့အမျိုးသားလူမျိုးရေးအကြံပေးအနေနဲ့သူ့လက်အောက်မှာတာဝန်ထမ်းဆောင်မဲ့ဝန်ထမ်းတွေကိုအပြည့်အဝရွေးချယ်ခံထားပိုင်ခွင့်ရှိမှဖြစ်တဲ့အကြောင်းအင်ပီရိုဝန်ထမ်းအရာရှိချုပ်ကတနင်္ဂနွေနေ့မှာပြောကြားပါတယ်။ရေတပ်ဗိုလ်ချုပ်ကြီးဟောင်းရောဘတ်ဟောဝတ်ကအမျိုးသားလူမျိုးရေးအကြံပေးရာထူးအတွက်ညှင်းပန့်လိုက်တဲ့အထင်မှာအဲ့ဒီလိုလွတ်လပ်စွာရွေးချယ်လှုပ်ဆောင်ပိုင်ခွင့်မရှိတဲ့အတွက်ဖြစ်တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်။အသစ်ခန့်ဖို့တာဝန်ပေးခံရမယ့်အမျိုးသားလူမျိုးရေးအကြံပေးအနေနဲ့ဘသူတွေကိုခန့်ကျင်တဲ့ဘလို့ပုံစံမျိုးနဲ့ဖွဲ့စည်းလှုပ်ဆောင်မယ်ဆိုတဲ့ကိစ္စတွေအတွက်အပြည့်အဝလှုပ်ပိုင်ခွင့်ရှိမယ်လို့တမရကအတိအလင်းပြောဆိုထားပြီးဖြစ်ကြောင်းအင်ဘီရောဝန်ထမ်းအရာရှိချုပ် Rance Priebus ကတနင်္ဂနွေနေ့ Fox သတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်းပြောကြားလိုက်တာပါအမျိုးသားလုံခြုံရေးအကြံပေးအဖြစ်24ရက်သားတာဝန်ထမ်းဆောင်ပြီးတော့ယာရုကနှုတ်ထွက်သွားခဲ့တဲ့ Michael Flynn နေရာမှာအစားထိုးခန့်အပ်ဖို့တမရ Trump ကရည်တက်ဗိုလ်ချုပ်ကြီး Howard ကိုဥစွာရွေးချယ်ခဲ့တာပါတမရ Trump တမရအဖြစ်ကျန်တစ္စာမကျိန်ဆိုခင်ဗိုလ်ချုပ်ကြီးဟောင်းမိုက်ကယ်ဖလင်းနဲ့ရုရှားတမ္မတ်ကြီးတို့တယ်လီဖုန်းနဲ့စကားပြောဆိုခဲ့တဲ့ကိစ္စမှာရုရှားဘော်အမေရိကန်ကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုအကြောင်းပါဝင်ခဲ့တယ်ဆိုတဲ့ကိစ္စကိုဖလင်းကဒုတိယတမ္မတ်မိုက်ပန့်စ်ကိုပြန်လည်ပြောပြချိန်မှာထိန်ချန်ထားခဲ့တယ်ဆိုပြီးတော့ဖလင်းကိုယာရုကနေနှုတ်ထွက်ဖို့တမ္မတ်ထရမ့်ကတောင်းဆိုခဲ့တာဖြစ်ပါတယ်ရုရှားတမ္မတ်နဲ့တယ်လီဖုန်းပြောဆိုတဲ့အထက်မှာရုရှားဘော်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုအကြောင်းပါခဲ့ပေမဲ့အဲ့ဒီကိစ္စကိုထိန်ချန်ထားတဲ့အတွက်ဖလင်းကိုအမေရိကန်သတင်းမီဒီယာတွေကလည်းဝေဖန်ရေးသားကြပါလေ